မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေပိုပြီးရလာတော့မယ်ဆိုရဲမျှော်လင့်ချက်တွေဟာအများပြည်သူကြားထဲမှာရောစာနယ်ဇင်းလောကမှာပါမြင့်မားလာနေပါတယ်ပြည်တွင်းမှာထုတ်ဝေတဲ့ပုဂ္ဂလိကစာနယ်ဇင်းတွေအနေနဲ့သူတို့ရဲ့စာဆောင်တွေကိုစာဖတ်သူလက်ထက်အရောက်မထုတ်ဝေခင်မှာစာပေစစ်စီရေးအဖွဲ့စီတင်ပြီးခွင့်ပြုချက်ယူစရာမလိုတော့ဘူးလို့တာဝန်ရှိသူတွေကပြောခဲ့ပြီးတဲ့နောက်ပိုင်းခုလိုမျှော်လင့်ချက်တွေပို့ပြီးတော့မြင့်လာတာလည်းဖြစ်ပါတယ်ဒါအပြင်သတင်းလွတ်လပ်ခွင့်ပို့ပေးဖို့ကိုလည်းဆက်ပြီးတောင်းဆိုနေကြပါလိမ့်ဒီအကြောင်းကိုတော့ကုချချောသိန်းကပြည့်စုံဆက်ပြောပြမှာပါရှင်
။စာနယ်ဇင်းတွေအနေနဲ့မထုတ်ဝေခင်မှာစစ်စီရေးရဲ့ခွင့်ပြုချက်အရင်ယူရမယ်ဆိုတဲ့ရာစုနှစ်ထက်ဝက်နီးပါးတင်းတင်းကြပ်ကြပ်ချုပ်ကင်ထားခဲ့တာကိုမြန်မာတာဝန်ရှိသူတွေကဖြေလျှော့ပေးခဲ့ပြီးနောက်တရက်အင်္ဂါနေ့မှာပဲသတင်းလွတ်လပ်ခွင့်ပို့ပေးဖို့အတွက်နှိုးဆော်လိုက်ကြတာဖြစ်ပါတယ်။
အေးပါလာပေါ့ကျွန်တော်တို့စာပေတွေမဟုတ်မြဂီတာဒီကျွန်တော်တို့ခုဆိုရင်ရုပ်ရှင်ကားတွေရောနောက်ပြီးတော့ရုပ်ရှင်တွေရောဒီဗီဒီယိုတွေရောတချင်းတွေရောအချင်းသမားလည်းပဲစီစဉ်ရေးလို့စင်စားလို့ရှိသေးတယ်အဲ့တော့ဒီဟာတွေအားသာလောလတ်ဖြစ်သွားတယ်ဆိုလို့ရှိရင်အယုံအဆပေါ့ဗျာရုပ်နာမီဒီယာတွေဗါတွေလည်းပဲဒီ broadcast မီဒီယာတွေလောလတ်ဖြစ်သွားမယ်ဆိုလို့ရှိရင်လုတ်ဖေးတွေအများကြီးရမယ်ကျွန်တော်ကြိုလဲကြိုဆိုပါတယ
်အသက်55နှစ်အရွယ်ဦးအောင်တန်းပြောသွားတာပါအရင်တုန်းကဆိုရင်သချင်းစာအုပ်စာဆောင်ကာတွန်းသတင်းနဲ့ပကြီးပပုအမှုပညာလက်ရာဘာတစ်ခုမှစီစီရေးရဲ့ခွင့်ပြုချက်မရဘဲပုံနှိပ်ထုတ်ဝေတာအများပြည်သူကိုပြတ်တာတာမျိုးလုပ်လို့မရခဲ့ပါဘူးအာရှတိုက်မှာနိုင်ငံသားတွေရဲ့အခွင့်အရေးကိုအဖိနှိပ်ဆုံးနိုင်ငံတစ်ခုအဖြစ်နာမည်ဆိုးနဲ့ထင်ရှားခဲ့တာဖြစ်ပြီးပုံနှိပ်ထုတ်ဝေဖြန့်ချီပြတ်တာတာတွေမှာနိုင်ငံရေးနဲ့ပတ်သက်တာတွေပါသလားဆိုတာကိုစစ်စစ်ဆက်ဆက်စစ်စစ်ပြီးတော့တီးဖြတ်ခဲ့တာဖြစ်ပါတယ်အခုတော့ဘယ်သူမှမျှော်လင့်မထားနိုင်တော့အောင်ကိုပဲအခြေအနေကပြောင်းမြန်လို့ဖြစ်နေပါပြီ
။ဒီလိုသာသတင်းမီဒီယာတွေအပေါ်မှာခုမလေးလေးရေးသားခွင့်ရရင်ကျွန်တော်တို့တိုင်းပြည်ဟာတပြေးပြေးနဲ့တိုးတက်လာမှာကိုမျှော်လင့်ထားတယ်။တိုးတက်မှုတွေရလာမယ်။ပြည်သူနဲ့အစိုးရကြားမှာဆက်ဆက်မှုတွေရှိလာမယ်။မဟုတ်လားမြင်သာထင်သာလာတဲ့အခါပြည်သူတွေအတွက်ဝမ်းသာစရာကတော့ရှေ့အလားအလာမှာတိုင်းပြည်ကောင်းစားမှာလို့မြင်နေရတယ်ပေါ့။
အသက်56နှစ်အရွယ်ဦးအောင်ထက်ရဲ့မျှော်လင့်ချက်ကိုကြားခဲ့ကြရတာပါ။စာနယ်ဇင်းလောကဆိုင်ရာအပြောင်းအလဲတွေဟာပြီးခဲ့တဲ့နှစ်ဇွန်လကတည်းကအခြေစတည်ခဲ့တာလို့ဆိုရမှာပါ။အဲ့ဒီအချိန်ကမြန်မာနိုင်ငံမှာထုတ်ဝေနေတဲ့ပုဂ္ဂလိကဂျာနယ်နဲ့မဂ္ဂဇင်းထက်ဝက်လောက်ကိုစာပေစစ်စီရေးစီကြိုတင်စရာမလိုပဲထုတ်ဝေခွင့်စပြီးခွင့်ပြုခဲ့တာပါ။ဒါပေမဲ့လည်းပုဂ္ဂလိကအနေနဲ့နေ့စဉ်ထုတ်သတင်းစာတွေကိုအခုချိန်ထိထုတ်ဝေခွင့်မရသေးသလိုကာလရှည်ကြာရှိနေခဲ့တဲ့ကိုယ်ဘာသာကိုစစ်စစ်တီးဖြတ်တာမျိုးကလည်းဆက်ရှိနေသေးပါဒီအချိန်နေအောက်မှာပဲ The Voice Weekly Journal ရဲ့ Editor ချုပ်ကိုကျော်မင်းစွေကတော့လွတ်လပ်ခွင့်ပိုရလာတော့မယ်ဆိုတဲ့မျှော်လင့်ချက်ရှိနေပါတယ
် I hope the all Myanmar media will get free press and very soon totally free I mean freedom of expression
မြန်မာမီဒီယာအားလုံးသိပ်မကြခင်မှာသတင်းလွတ်လပ်ခွင့်ရလာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ကျွန်တော်ဆိုလိုတာကလုံးဝလွတ်လပ်တာမျိုးပါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဆိုလိုတာပါဒီကိစ္စက2008ခုနှစ်အခြေခံဥပဒေထဲမှာပြဋ္ဌာန်းထားပြီးသားပါအခြေခံဥပဒေအရဆိုရင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတာနိုင်ငံသားအလုံးရဲ့အခွင့်အရေးဖြစ်ပါတယ
်ပြည်내နိုင်ငံအခြေစိုက်နယ်စည်းမခြားသတင်းတောက်များအဖွဲ့ RSF ရဲ့သတ်မှတ်ချက်အရမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်ဟာနိုင်ငံပေါင်း169နိုင်ငံထဲ169မှာရှိနေပါတယ်စစ်စီရေးကတင်းတင်းကြပ်ကြပ်ထိန်းချုပ်တာမျိုးမရှိတော့ဘူးဆိုပေမဲ့လည်းကန့်သက်ချက်တွေကတော့တိတိတသားကိုရှိနေတော့မှာပဲနေ့စဉ်ထုတ်ပုဂ္ဂလိကသတင်းစာတွေမရှိသေးပဲသတင်းစာထုတ်ဝေခွင့်ကိုနိုင်ငံပိုင်အဖြစ်ချုပ်ကင်ထားစေပါပြည်ပခြေဆိုင်သတင်းမီဒီယာတွေဟာရန်တိုက်သွေးထိုးပေးနေသူတွေလေလိုင်းတဲ့လူသားသမားတွေစာတရားဖြင့်အစိုးရသတင်းစာတွေရဲ့နောက်ဆုံးစာမျက်နှာမှာစာလုံးမဲကြီးတွေနဲ့ဖော်ပြခဲ့တာကိုရက်ခဲ့တာပြီးခဲ့တဲ့နှစ်ကမှပါအဲ့ဒီနောက်မှာတော့1962ခုနှစ်ခရဲကနေဆိုရင်အတိတ်အထင်ရှားဆုံးအပြောင်းအလဲတွေကိုစစ်ဗိုလ်ချုပ်ဟောင်းနေဦးဆောင်တဲ့မြမအစိုးရကပေါ်ဆောင်လာခဲ့ပါလေအပြောင်းအလဲတွေထဲမှာရွေးကောက်ပွဲတွေလုပ်တာစန္ဒပြပွဲတွေကိုခွင့်ပြုတာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးတာတွေလည်းပါဝင်ခဲ့ပါလေအဲ့ဒီအချိန်ခရဲကစလို့ပြည်တွင်းထုတ်စာနယ်ဇင်းတွေဟာသူတို့အပေါ်ကန့်သက်ချက်တွေကိုတဖြည်းဖြည်းသွေးတိုးဆန်းကြော်လွှားခဲ့ကြပြီးဘယ်တော့မှမမြင်ခဲ့ရတဲ့ဒေါံဆန်းစုကြည်ရဲ့ရုပ်ပုံတွေကိုစာနယ်ဇင်းတွေရဲ့မျက်နှာဖုံးမှာကိုပဲတွေ့လာခဲ့ကြရသလိုအစိုးရပေါ်ဝေဖန်သူတွေရဲ့သဘောထားတွေကိုလည်းဖော်ပြခဲ့ကြပါတယ်။အဲ့ဒီအခြေအနေဟာလွန်ခဲ့တဲ့နှစ်လပိုင်းမတိုင်ခင်တုန်းကဆိုရင်တွေးကြည့်လို့တော့မရခဲ့ပါဘူးလို့စာနယ်ဇင်းအယ်ဒီတာတွေကပြောကြပါတယ်ခင်ဗျာ။